အမေရိကန်ပြည်ထောင်စုအော်ရီဂန်ပြည်နယ်ပေါ်တလင်မြို့မှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေရမှာမနေ့စနေနေ့ညပိုင်းက Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်လူတို့သိဆုံးခဲ့ပါတယ်။မြို့ရင်း၃လမ်းနဲ့ Elden လမ်းတောင်မှာဆန္ဒပြသူတွေအချင်းချင်းပဋိပက္ခတွေကြားမှာတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်လူတို့ရင်ပန်းတနက်ထိမှန်တမ်းရရပြီးတော့သိဆုံးခဲ့တာဖြစ်ကြောင်းပေါ်တလင်မြို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။သိဆုံးခဲ့သူကလူဖြူမျိုးသားတူဖြစ်ကြောင်းအစောပိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြသူ600လောက်မျိုးရင်းမှာစနေနေ့တိုင်းစုဝေးနေကြတာသတင်းသုံးဖက်ဆက်တိုက်ရှိနေပြီလဲဖြစ်ပါတယ်။သူတို့လိုက်ပါလာတဲ့ရင်ကိုလူမျိုးရေးဆန္ဒပြသူတွေကရှေ့ကပိတ်ပြီးတော့တားဆီးခဲ့တာကနေပဋိပက္ခတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့ကြာသပတေးနေ့ကကျင်းပပြီးစီးခဲ့တဲ့ Republican Party ညီလာခံမှာသမ္မတ Trump ကပေါ်တလင်မြို့ကိုလွတ်လပ်တဲ့အစွန်းမရောက်သူတွေနေထိုင်တဲ့မြို့တစ်မြို့ဖြစ်ဖော်ညွှန်းခဲ့ပြီးအကြမ်းဖက်သူတစုကြောင့်မျိုးရင်းဆန္ဒပြပွဲတွေပေါ်ပေါက်နေရကြောင်းပြောဆိုခဲ့ပါတယ်။ဒုတိယကြိမ်သမ္မတသက်တမ်းရွေးကောက်ခန်းနဲ့ညီလာခံမှာပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းထဲမှာလည်းသမ္မတ Trump ကတရားဥပဒေစိုးမိုးရေးနဲ့အမိန့်အာဏာတည်မြဲရေးကိုအဓိကထည့်သွင်းပြောဆိုခဲ့ပါတယ်။၃လလောက်ကြာအောင်ဖြစ်ပွားနေခဲ့တဲ့ပေါ်တလင်မြို့ညစဉ်ရက်စက်လူမျိုးရေးဆန္ဒပြပွဲတွေအတွင်းလူပေါင်းရာနဲ့ချီပြီးပြည်နယ်နဲ့အစိုးရအာဏာပိုင်တွေကဖမ်းဆီးနေတဲ့ကြားကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်ပွားနေတာပါ။ပြီးခဲ့တဲ့မေလနောက်ပိုင်းကမင်းနီဆိုတာပြည်နယ်မင်းနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd ဆိုသူကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့ရတဲ့အတွက်နိုင်ငံတော်ဝန်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါရဲ့ရှင်။